ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွင်ရိုဟင်ဂျာအုပ်စုနှစ်စုကြားတိုက်ခိုက်မှုကြောင့်လူ9ယောက်ထဲမှနေသေဆုံးခဲ့မှုကိုစုံစမ်းဖော်ထုတ်အရေးယူဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်9ယောက်ထဲမှနေသေဆုံးပြီးကလေးတွေပါဝင်ဒဏ်ရာရှိခဲ့သူတွေရှိခဲ့တဲ့တောက်ချန်လေးကတိုက်ခိုက်မှုမှာတာဝန်ရှိတဲ့သူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ဂျွန်နက်ဘန်ဒါကော့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ထိခိုက်သေးဆုံးမှုတွေကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရကြောင်းပြောဆိုခဲ့သလိုဒုက္ခသည်စခန်းတွင်လုံခြုံရေးတိုးတက်အောင်အများဆုံးလှုပ်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်။ကော့စ်ပဇားဒေတာကဘာလူခါလီဒုက္ခသည်စခန်းမှာတောက်ချာနေအစောပိုင်းကတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကလည်းထင်ရှားတဲ့ရိုဟင်ဂျာခေါင်းဆောင်တစ်ဦးဖြစ်သူမိုဟစ်ဦးလာဟာကုတုပလောင်ဒုက္ခသည်စခန်းထဲမှာတနက်နေ့ပြစ်ဒဏ်ခံခဲ့ရပြီးသေဆုံးခဲ့ပါတယ်။အခုလိုပြစ်ခတ်မှုတွေနဲ့ထပ်တူဖြစ်ခဲ့တာပါ။ရခိုင်ပြည်နယ်မှာ2009ခုနှစ်မြန်မာစစ်တပ်ရဲ့စစ်စီရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ်းရှောင်ခဲ့တဲ့တိမ်းနေကြီးတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးအစီအစဉ်အကောင့်ထဲမပေါ်နိုင်ပဲဖြစ်နေချိန်မှာလုံခြုံရေးပြဿနာတွေပေါ်ပေါက်လာတာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်လက်ခံမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။